နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်တောင်ပိုင်းတန်တွဲမှာစစ်ကောင်စီဘက်ကမြေပြင်ကသာမကရေချောင်းရောလေချောင်းတွေပါတိုက်ခိုက်နေတယ်လို့အရခတ်တပ်တော် AA ဘက်ကလည်းဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ရရှိတိုက်ပွဲဖြစ်လာနိုင်တယ်လို့ဒေသခံတွေကပြောပါတယ်။တစ်ဖက်မှာလည်းရခိုင်ပြည်အနှံ့မှာစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့ AA ရဲ့စီရေးဖြူဟာနဲ့တစ်တုံညာနှစ်ခုစစ်စီဒုတိယလိုင်းဆက်ဆက်မှုတွေရှိလာနေကြောင်းရခိုင်ရေးကျွမ်းကျင်သူကသုံးသပ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုမဆုမွန်တင်ပြပေးထားပါတယ်ခင်ဗျာ။
လက်ရှိမှာတော့ရခိုင်တောင်ပိုင်းကတန်တွဲမြို့နယ်အပါအဝင်အန်းနဲ့မောင်နှောမြို့နယ်တွေကိုသိမ်းပိုင်နိုင်မှု AA အရခတက်တော်ဘက်ကထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပါတယ်။တန်တွဲမြို့နယ်ကနမဲကျော်အပန်းဖြေကမ်းခြေရှိတဲ့ငပလီတစ်လျှောက်မှာတိုက်ပွဲတွေကပြီးခဲ့တဲ့သတင်းဘက်ကစပြီးတော့ဇက်တိုက်ပြင်းထန်နေခဲ့ပါတယ်။စစ်ကောင်စီဘက်ကလည်းကြီးရေလေပူပေါင်းခုခံနေပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့အတွက်တန်တွဲမြို့ပေါ်နဲ့ငပလီကဒေသခံပြည်သူတောင်းနဲ့ချီဘေးလိုရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။လက်ရှိမှာတိုက်ပွဲတွေပြင်းထန်နေတဲ့ငပလီဘက်ကထွက်ပြေးတိမ်းရှောင်လာတဲ့ဒေသခံတအူးကတော့ငပလီမှာစစ်ကောင်စီရဲ့အကျိုးအမြတ်တွေအများကြီးရှိနေတာကြောင့်မြန်မာစစ်တပ်ဘက်ကလွယ်လွယ်နဲ့သိမ်းပိုက်ခံမှာမဟုတ်တယ်လို့တိုက်ပွဲကလည်းကာလကြာနိုင်တယ်လို့ပြောပါတယ်
။တန်တွဲတိုက်ပွဲကတော့မြန်မာရဲ့ personnel အများတော့တော်တော်ကြာမယ်လို့ခန့်မှန်းထားရပေါ့နော်။ဘာလို့လဲဆိုတော့တန်တွဲကတော့သူကလွယ်လွယ်နဲ့အပါခံမယ်လို့မြန်မာတော့မထင်ဘူး။ဘာလို့လဲဆိုတော့တန်တွဲကသူတို့ရဲ့ဒီနိုင်ငံရဲ့ဒေါ်လာအချို့ကတရားဝင်တာလေသူတို့ခေးသွားလုပ်ငန်းလေးရှိတဲ့ခါကြတော့မတော်ကအနည်းဆုံး2လ3လတော့ခန့်မှန်းထားတယ
်လက်ရှိမှာတော့ AA အရခတက်တော်အနေနဲ့ငပလီလေစိတ်ကိုတိမ့်ပိုက်ထားပြီးဖြစ်တယ်ဆိုတာကိုဒေသခံတွေကအတိပြုထားတယ်လို့ငပလီအခြေစိုက်ခမရ966တရင်ဟာလဲတန်တွဲငပလီလမ်းဆောင်မှာရှိတဲ့ခလာရ55တရင်နဲ့ပူးပေါင်းထားတယ်လို့ဒေသခံတွေကပြောပါတယ်AA ဘက်ကတော့ငပလီမှာရှိတဲ့တက်တွေကိုထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်AA အနေနဲ့တန်တွဲကိုတင်ပိုက်နိုင်ရင်တောင်ဒေသခံတွေအနေနဲ့နေရက်ကိုလုံးလုံးကျုံကျုံပြန်နိုင်မှာမဟုတ်သေးဘူးလို့လည်းငပလီဒေသခံအမျိုးသမီးတူကပြောပြပါဗျ။
အဲ့မဲ့ညီမတို့နည်းနည်းဒုက္ခရောက်လာပါလဲဆိုရင်တော့ဟိုညီမတို့ဒီဆက်ဆောင်အများစုကကြတော့ရသွားပြီဆိုရင်တော့မှညီမတို့ကပြန်လို့လည်းစိတ်ဖြစ်မဲ့အနေထားလာပါတော့။အဲ့ဒါလည်းစဉ်းစားရတယ်။ဘာလို့ဆိုတော့ညီမတို့ခြောက်နေတဲ့နေရာကြတော့ဒီ SCC ဖွန်းဖွန်းမှုတဲ့နေရာတွေဘက်ကိုခြောက်တာဆိုတော့လေဟိုဘက်ကလွမြောက်နေမျိုးဖြစ်သွားပြီဆိုလို့ရှိရင်သူတို့ဘက်ကတော့ညီမတို့ကအသာတကြီးပွားဆွေးပြုပါမလားဆိုတာလေးကြောစိုးရင်လာတာမျိုးလို့ရှိရင်ဒီဟုတ်
တန်တွဲမြို့နယ်ငပလီကမ်းခြေမှာရှိတဲ့ဟိုတယ်စုံတွေနဲ့ခီးသွွားလုပ်ငန်းအများစုကတော့စစ်ကောင်းဆောင်တွေနဲ့ခရိုနီတထဲတွေပိုင်ဆိုင်ထားကြတာပါတဖက်မှာလည်းစီရေးအရာ AA ဘက်ကတန်တွဲကိုတိုက်နေတဲ့အကြောင်းရင်းကိုတော့စစ်တွေအခြေစိုက်ရခိုင်အရက်ဖက်အခြေပြုခေါင်းဆောင်တို့ဖြစ်တဲ့ကိုကျော်စန်းလိုင်ကအခုလိုသုံးသပ်ပါတယ
်ဟို AA မှာတောင်ပိုင်းမှာထောက်ခံတဲ့လူကတိတ်မရှိဘူး AA ရဲ့ထောက်ခံတဲ့လူကမြောက်ပိုင်းနဲ့စင်တာအလေပိုင်းမှာပဲရှိတယ်ဆိုတော့ကျွန်တော်ထင်တယ်သူတို့ကအဲ့ဒီမောင်တော်ကိုတိတ်နေတဲ့အချိန်မှာမောင်တော်ကိုတိတ်နေတဲ့အချိန်မှာသူတို့ကနော်ဇက်ကဇက်ကနေပြီးတော့မောင်တော်ကိုအဲ့ focus လုံးမှာဆိုရင်တဲ့အတွက်သူကအဲ့ဒီတန်တွေးဖက်ကိုနေပြီးတော့ကျွန်တော်ထင်တယ်အရောက်ပြတဲ့သဘောပဲကျွန်တော်ထင်တာပေါ့နော်တကယ်လို့တန်တွေးကိုရသွားရင်သူတို့ကsupply တွေပါတယ်ပေါ့နော် supply တွေပါတယ်အခက်ခဲရှိမှတင်တယ် logistics ပဲပါကြောက်လို့ဆိုတော့တကယ်များအန်ကြတော့ပြီတကယ်လို့များဟိုတောင်ကုန်းကြတော့ပြီဆိုရင်တော့ကျွန်တော်ထင်တယ်အဲသူတို့ကတန်တွေကိုသိမ်းတယ်ဆိုတော့ဟိုဖြစ်နိုင်တဲ့တိုက်တာရှိရပါတော့အခုကကြာရင်ကျွန်တော်ကနည်းနည်းအရင်ဟို isolate ဖြစ်နေတယ်လို့ထင်နေတာပေါ့နော် area နော်
ဒါအပြင်အာရခတက်တော် AA နဲ့စစ်ကောင်စီတက်တို့ကြားရခိုင်ပြည်နယ်အတွင်းကပြင်းထန်နေတဲ့တိုက်ပွဲတွေကတော့တခြားပြည်မတော်လှန်ရေးအင်အားစုတွေအထူးသဖြင့်တစ်တုံညာနှစ်ခုစစ်စင်ရေးပထမလှိုင်းဒုတိယလှိုင်းတွေနဲ့ဆက်ဆက်ပြီးတော့အကျိုးတက်ရောက်မှုတွေရှိပါတယ်လို့ကိုကျော်စန်းလှိုင်းကသုံးသပ်ပါတယ
်ကျွန်တော်ထင်တာ AA ကတော့သူတပွေးလေးလောက်တာမဟုတ်သူ alliance တွေနဲ့သူလောက်မှာပေါ့ဒီမျိုးရခိုင်ပြည်ကိုသူရာသွားရင်တော့မှကျွန်တော်ဒီစကားစားကိုဆန့်ကျင်တဲ့အဖွဲ့တွေကို AA အနေနဲ့တော့ဆက်လက်ပြီးတော့ support လုပ်သွားမယ်ကျင်တဲ့အထူးသဖြင့်ကျွန်တော်မကွေတိုင်းဖက်မှဆိုရင်ပို့ပြီးတော့တည်တာပါဘောနော်အဲ့
အာရခတက်တော် AA ဘက်ကတော့ရခိုင်ပြည်နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုထိုးစစ်ဆင်တိုက်ခိုက်သွားမှာဖြစ်တယ်ဆိုတာကိုမကြာခဏပြောဆိုထားပါတယ်စစ်ကောင်စီဘက်ကလည်းရခိုင်ပြည်နယ်တွေကသူတို့တပ်စခန်းတွေအခြေစိုက်ထားတဲ့မြို့နယ်တွေမှာခံစစ်ပြင်ဆင်ထားတာရှိပါတယ်အထူးသဖြင့်ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာလည်းမြို့အနီးအနားပတ်ဝန်းကျင်ကျေးရွာတွေကဒေသခံတွေကိုမြို့ရင်းကိုပြောင်းရွှေ့နေရာချထားတာမျိုးတွေနဲ့မြို့ပတ်လည်မှာတပ်ရင်အားတွေတိုးချဲ့ချထားတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်